လူပေါင်း124ယောက်ပါဝင်တဲ့ရုရှားခီးစည်တင်လေးဟာအီဂျစ်နိုင်ငံပန်းဖြေစခန်းဖြစ်တဲ့ရှမ်အယ်ရှိတ်မြို့ကနေစတင်ပြန်သန်းပြီးနိုင်ယူဝအတွင်းမှာပဲပြတ်ကျသွားခဲ့တယ်လို့အီဂျစ်ဝန်ကြီးချုပ်ရှရစ်အစ်မေလ်ကအတည်ပြုပြောကြားလိုက်ပါတယ်။စောပိုင်းသတင်းတွေအရတော့လေမော်ပါသွားတဲ့သူအလုံးတိဆုံးနိုင်ပွဲရှိတယ်လို့ဆိုပါတယ်။ Kogalimavia လေကြောင်းလိုင်းက Airbus A321 အမျိုးအစားဟာရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကိုဥတီပြန်တန်းနေတာဖြစ်ပြီးလေမော်မှာကလေးငယ်18ယောက်ပါဝင်ကဘာလက်ခီးသွား218ယောက်နဲ့လေယာဉ်အမှုရန်9ယောက်ပါဝင်တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။အပျက်စီးတွေကြားကနေရုပ်လောင်းတွေကိုစတင်တည်ဆောင်နေပြီလို့လည်းလေယာဉ်ပြတ်ကျတဲ့နေရာကိုရောက်ရှိသွားတဲ့ကေဇေးလုံသားတွေကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလေယာဉ်ပြတ်ကျတဲ့အထက်မှာပါသွားတဲ့သူတွေအတွက်တနင်္ဂနွေနေ့ကိုတနိုင်ငံလုံးဝမ်းနဲ့ကြေခွဲပွဲနေ့အဖြစ်နဲ့ကြေညာလိုက်ပါတယ်။လေယာဉ်ပြတ်ကျသွားတဲ့နေရာဟာဆိုင်းနိုင်ဒေသကအကြီးဆုံးမြို့ဖြစ်တဲ့ LRH မြို့ရဲ့တောင်ဘက် -10 ကျော်အကွာကတောင်ထူထက်တဲ့ဒေသမှာဖြစ်တယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီခီးသည်တင်လေယာဉ်ဟာရုရှားနိုင်ငံရဲ့အသေးစားလေကြောင်းလိုင်း Kogalimavia line ကဖြစ်ပါတယ်။ဘာကြောင့်လေယာဉ်ပြတ်ကျတယ်ဆိုတာကိုအခုချိန်ထိမသိရသေးပေမဲ့ပြစ်ချခံရတာမဟုတ်ဘူးလို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။အီဂျစ်နိုင်ငံဒေသစံတော်ချိန်မနက် 9:51 မိနစ်မှာစတင်ထွက်ခွာပြီးလေယာဉ်ပြန်သန်းပြီး23မိနစ်မှာဆက်သွယ်ပြတ်တောက်သွားခဲ့တာဖြစ်တယ်လို့ပြောပါရယ်အတိမပြုတ်နိုင်တဲ့သတင်းတချို့ကတော့လေယာဉ်မှာပြဿနာတစ်ခုခုဖြစ်နေတဲ့ဆိုတာကိုလေယာဉ်မှူးကရေဒီယိုကနေပြောကြားခဲ့တယ်လို့ဆိုပါရယ်ခင်ဗျာ